Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဇွန်လ5ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်နေကိုမိတ်ခင်ပြောင်စုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိ9တိုမီတာ16.25လောက်ကနေတိုက်ရိုက်ထုံးလင်းပေးနေပါတယ
် Welcome to the Voice of...
ကျမအီတန်စမဒီညနေခင်းအတွက်စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျမတင်ကြီးထိုက်ပါရှင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုယ်သူပြစ်ဒဏ်လုံခြုံချဲ့နှံ့ခွင့်ပေးနိုင်တဲ့အခွင့်အာဏာရှိတယ်လို့ပြောဆိုလိုက်ပါတယ်အရေးပေါ်ရန်ပုံခွင့်မရရင်တော့ရိုဟင်ဂျာတွေအတွက်ကျန်းမာရေးဆောင်ရှားမှုထိခိုက်စေမယ်လို့ IOM ကသတိပေးလိုက်ပါတယ်ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေအတွက်သောတာရှင်တွေနားဆင်ကြမယ်တဲ့မှာတော့ကချင်ပြည်နယ်တွင်းမှာဒီအပိုင်းနေတဲ့တိုက်ပွဲတွေငြိမ်သက်ပြီးတော့အစိုးရတရင်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းသွားတဲ့အကြောင်းသတင်းတွေထွက်ပေါ်လာကိစ္စနဲ့ပတ်သက်ပြီးတော
့ခုလိုလို့ဆီဒီတစ်ခါတော့ကြိုးကြိုးမှာကတော့အဲတက်ခွေးဒီမရှိပါဘူးအဲဟိုတက်မတော်ဘက်ကလည်းသူတို့ဟိုဒီတက်စီအကြောင်းလည်းရှိတယ်လို့ကျွန်တော်တို့
ကချင်လွတ်လည်ရဲ့ဖွဲ့ကရိုးဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြားမှာပါဒါပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ကိုယ်သူလူငင်းချမ်းသာခွင့်ပေးနိုင်တဲ့အကျိုးမဲ့ခွင့်ရှိရဲဆိုပြီးတော့ပြောလိုက်တဲ့အကြောင်းပြင်ဒီကနေ့မှာကြားရောက်တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အကြောင်းနဲ့နောက်အမေရိကန်ပြည်အောင်စု Washington DC မြို့တော်ကကဘာကျော်ဘဲလီကပြသူတွေအကြောင်းစာတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲအောင်တဲ့တဲ့နေ့ကိုမတ်တင်ကြီးထိုင်တဲ့ကိုညံဝဲအောင်လည်းကြီးညာပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုယ်သူပြစ်ဒဏ်လူငင်းခွင့်ပေးနိုင်တဲ့လုံပိုင်ခွင့်အာဏာရှိတယ်လို့ပြောဆိုလိုက်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆွေးနွေးမှုအလားအလာတွေကိုအထူးစုံစမ်းမှုရေးမှုရဲ့စုံစမ်းစစ်ဆေးမှုတွေကတရားဥပဒေနဲ့မညီဘူးလို့သမ္မတထရန့်ကပြောဆိုပြီးဆက်လက်ဝေဖန်နေတဲ့တစ်ချိန်တည်းမှာပဲအခုလိုပြောဆိုတာဖြစ်ပါတယ်။အမှားအယွင်းလုပ်ထားတာမရှိဘူးလို့သမ္မတကထပ်လောင်းပြောသလိုသူကိုယ်သူလူငယ်ချမ်းသာခွင့်ပေးနိုင်တဲ့အကျွမ်းမံအာဏာရှိတယ်ဆိုတာကိုဥပဒေပညာရှင်အများအပြားကပြောဆိုကြတဲ့အကြောင်းကိုလည်းသမ္မတထရန့်ကမနေ့တနင်္လာနေ့တုန်းက Twitter လူမှုကွန်ရက်မှာဇက်တိုက်ရေးသားခဲ့ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှုအဖြစ်ရောဘတ်မူလာကိုခန့်အပ်ထားတာကအခြေခံဥပဒေနဲ့မညီသလိုသူ့ရဲ့စုံစမ်းစစ်ဆေးမှုကလည်းအောက်လန်းနီနဲ့တိုက်ခိုက်တာဖြစ်တယ်လို့သမ္မတထရန့်ကထပ်လောင်းပြောပါတယ်။အမေရိကန်သမ္မတအင်ပီရိုပြောခွင့်ရဆာရာဟတ်ကဘီဆန်ဒါစ်ကတော့သမ္မတအနေနဲ့ဘာအမှားအယွင်းမှလုပ်ထားတာမရှိတာမို့ပြစ်ဒဏ်လွန်ငင်းခွင့်လည်းလိုမှာမဟုတ်ဘူးလို့ပြောပါတယ်။သမ္မတထရန့်ရဲ့ပြောဆိုချက်မျိုးတခါမှမရှိခဲ့ဘူးသလိုဒီပြောဆိုချက်ဟာအခြေခံဥပဒေသတ်မှတ်ချက်တွေကိုစမ်းသပ်လိုက်တာလည်းဖြစ်တယ်လို့ဥပဒေပညာရှင်တွေက VOE ကိုပြောပါတယ်ရှင်
။သမ္မတဒိုနယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးမန်နေဂျာဖြစ်ခဲ့တဲ့ပေါ်မန်နဖို့ဟာစစ်ဆေးခံရတဲ့သူ့အမှုနဲ့ပတ်သက်တဲ့မျက်မြင်သက်သေတွေကိုနှောက်ယှက်ဟန်တားဖို့အကြိမ်ကြိမ်ကြိုးစားခဲ့တယ်လို့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့ရှေ့နေတွေကပြောပါတယ်မန်နဖို့နဲ့သူ့လက်ထောက်တူတို့ဟာအမှုရဲ့သက်သေနှစ်ဦးကိုအကြိမ်ကြိမ်ဆက်သွယ်ပြီးစစ်ဆေးကြားနာမှုအပေါ်သူတို့ဩဇာတက်ရောက်ဖို့ကြိုးစားခဲ့တယ်လို့ရှေ့နေတွေကတရားရုံးကိုတင်းလာနေမှာတင်သွင်းတာပါမန်နဖို့အပေါ်ဆွဲချက်တင်ပြီးတဲ့နောက်သိမကြခင်နဲ့သူကိုနေအကြေကျုပ်ချာထားတဲ့အချိန်တွေအတွင်းဖေဖော်ဝါရီလအတွင်းမှာအဲ့လိုဆက်သွယ်ခဲ့တာလို့ဆိုပါတယ်ဘယ်အသက်တွေနှစ်ဦးလဲဆိုတာကိုတော့ရုံးတော်ကိုတင်တဲ့အထဲနာမည်ဖော်ပြမထားပါဘူး။ဥရောပနဲ့အမေရိကန်ပြည်ထောင်စုတို့မှယူကရိန်းနိုင်ငံအတွက်အလုပ်လုပ်ပေးတဲ့ Hesper Group လို့သိကြတဲ့အရင်ဥရောပအရာရှိဟောင်းအုပ်စုနဲ့မန်နာဖို့တို့ဆက်ဆံမှုမှာအလုပ်လုပ်ပေးခဲ့သူတွေဖြစ်တယ်လို့ရှေ့နေတွေကပြောပါတယ်။မန်နာဖို့ဆွဲချက်တင်ခံရတဲ့အထဲမှာအဲ့ဒီအဖွဲ့နဲ့ဥပဒေနဲ့မညီပဲဆက်သွယ်ဆောင်ရွက်နေတဲ့ကိစ္စတွေလည်းပါဝင်တာပါ။
ကွာတီမာလာနိုင်ငံကဖူယေကိုမိတောင်ပောက်ကွဲမှုမှာတေဆုံးသူတွေကတချို့ကိုဒီကနေ့အင်ကာနေ့မှာဘသူတွေဖြစ်တယ်လဲဆိုတာဖော်ထုတ်ထားနိုင်ပြီးအသက်ရှင်လွတ်မြောက်လာသူတွေဝန်းနယ်ပူဆွေးနေကြပါတယ်။မိတောင်ပောက်ကွဲတာကနေထွက်လာတဲ့ချော်ရီဘူးတွေ၊ဓာတ်ငွေတွေ၊ကြောက်တုံးကြောက်ခဲတွေကြောင့်အနည်းဆုံး69ဦးတေဆုံးရပြီးအနည်းအနားကကျေးရွာတွေထဲမှာလည်းပြားတွေရွှွန့်နှွန်တွေထူထူထဲထဲဝင်ရောက်ကုန်ပါတယ်။ဒေတာအတွင်းရုပ်ကံမှာတော့ဝန်းနယ်ပူဆွေးနေကြသူတွေတိဆုံးသူတွေရဲ့အခောင်းတွေကိုထမ်းပြီးလမ်းပေါ်မှာရှောက်သွားကြတာကိုတွေ့ရပါတယ်။အဆိုးရွားဆုံးထိခိုက်ခဲ့ရတဲ့ရွာသားရွာတွေကအပြက်စီးဖုံတွေကြားကနေတိ ဒီဆုံးသူရဲ့ထပ်ပြီးတွေ့နေရပြီးဒီဆုံးသူအရေအတွက်များလာနိုင်တဲ့အကြောင်းအာနာပိုင်တို့ကပြောဆိုထားသလိုကယ်ဆယ်ရေးလုပ်သားတွေကတော့အသက်ရှင်ကျန်ရစ်သူတွေကိုဆက်ပြီးတော့ရှာဖွေနေကြဆဲပါထိခိုက်ဒေဆုံးမှုအရေအတွက်ထပ်တိုးလာအောင်အဲ့လိုမျှော်လင့်တဲ့အကြောင်းလည်းပြောဆိုထားပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကမိတော်ပေါက်ကွဲတာကြောင့်လူပေါင်း 1000ဦးကိုဘယ်သူတွေဖြစ်တယ်ဆိုတာကိုခွဲခြားထားနိုင်ပြီလို့ရင်ကွယ်စစ်ဆေးရေးဌာနညွှန်ကြားရေးမှူးကပြောပါတယ်ချော်ရီပူတွေစီးစင်လာကြအပူချင်းက900ဒီဂရီစင်တီဂရိတ်အထိရောက်ရှိခဲ့တာဖြစ်ပြီးတည်ဆုံးသူတွေကိုဘယ်သူပဲဝါဖြစ်တယ်ဆိုတာကိုခွဲခြားနိုင်ရတဲ့အတွက်အကြီးအကျယ်အခက်အခဲတွေ့နေပါတယ်ရှင်
ဂျော်ဒန်နိုင်ငံမှာတိုင်းပြည်တွင်ချိုးချံကျူရာရေးအစီအစဉ်လေးအကောင်အထည်ဖော်ဖို့ကြိုးပမ်းခဲ့တဲ့ဂျော်ဒန်ဝန်ကြီးချုပ်ယာဒူးကနေနှုတ်ထွက်လိုက်ပင်မဲ့လေဒီကနေ့အင်္ဂါနေ့မှာတော့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ထောင်ချီတဲ့ဆန္ဒပြဂျော်ဒန်ပြည်သူတွေဟာနှုတ်ထွက်တော့မဲ့ဂျော်ဒန်ဝန်ကြီးချုပ်ဟာနီမူခီရဲ့ရုံးရှိရာကိုမနေ့တကောင်ညံ ကိုကြောင့်ဒီကတော့တောင်းမြစ်ပေးဖို့တောင်းဆိုခဲ့ကြတာပါဝန်ကြီးချုပ်မူကြီးကသူ့နှုတ်ထွက်စာကိုတနင်္လာနေ့တုန်းကဘီယင်တန်တင်သွင်းခဲ့ပါတယ်ဝန်ကြီးချုပ်ယုံရှိမှာအစိုးရနှုတ်ထွက်ပေးရေးဆန္ဒပြသူတွေနဲ့အဓိကရောရဲတွေကြားယုံရင်ဆန်ခတ်ဖြစ်ခဲ့ပြီးရဲတွေကဆန္ဒပြသူတွေကိုဖယ်ရှားဖို့ကြိုးစားခဲ့တာပါဂျော်ဒန်နိုင်ငံကိုငွေချေးပေးတဲ့နိုင်ငံကအဖွဲ့အစည်းတွေကတော ို့တွန်းအားပေးနေပါတယ်
UAE American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068ညဆိုင်းတိုမီတာ19 kHz 15569နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လည်ပြနေပါတယ်ခင်ဗျာ
UAE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အရေးပေါ်ရန်ပုံငွေမရရင်ရိုဟင်ဂျာဒုက္ခသည်စခန်းတွေကကျန်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေထိခိုက်နိုင်တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံတကာရွှေပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေသခံလူမှုအသိုင်းအဝိုင်းအတွက်ကျန်းမာရေးဆောင်ရှောက်မှုမှာနိုင်ငံတကာရွှေပြောင်းအခြေချမှုဆိုင်ရာအဖွဲ့ကအရေးပါတဲ့အခန့်ကဏ္ဍကနေဆောင်ရွက်ခဲ့ပြီးပြီးခဲ့တဲ့6လတာကာလအတွင်းကျန်းမာရေးဆောင်ရှောက်မှု4သိန်းရှိခဲ့တယ်လို့IOM ရဲ့ကော့ဆက်ပစာဆိုင်ရာအရေးပေါ်ညှိနှိုင်းရေးမှူးမန်နျူအယ်ပီအဲကပြောပါတယ်။ဒါပေမဲ့အရေးပေါ်ရန်ပုံငွေမရရင်တော့ဆက်ပြီးလုံနိုင်မှာမဟုတ်ဘူးလို့လည်းသတိပေးပါတယ်။မုတ်တုံရာသီမှာကျန်းမာရေးစောင့်ရှောက်မှုကပိုပြီးတော့လိုအပ်လာမယ်လို့လည်းကျန်းမာရေးဝန်ထမ်းတွေကခန့်မှန်းထားပါတယ်။ IOM ကဖွင့်လှစ်တဲ့စည်းကမ်းတွေကနေကုသပေးနေတဲ့လူ၁၀ဦးမှာတဦးကျော်နှုန်းကအသက်၅နှစ်အောက်ကလေးတွေဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့၄လအတွင်းကိုဝင်ဆောင်ဆောက်ရှောက်မှု13,000ကျော်ရှိခဲ့ပြီးဒေသခံနဲ့ဒုက္ခသည်အမျိုးသမီး900ကျော်ကိုမီးဖွားပေးခဲ့ရတဲ့အကြောင်းပြီးခဲ့တဲ့မေလတလထဲမှာတင်ဘိုက်ခွဲမွေးဖွားရသူ10ဦးထိရှိခဲ့တယ်လို့လည်း IOM ရဲ့ကြေညာချက်မှာဖော်ပြပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့မြန်မာအစိုးရဘက်ကအတိအမှတ်ပြုမထားပါဘူးရှင
်အီရန်နဲ့ရာထားတဲ့နိုင်ငံကနျူကလ িয়ার သဘောတူညီချက်ကိုပြောင်းလဲနိုင်ဖို့အတွက်ဥရောပခေါင်းဆောင်တွေကိုစီယုံပြောဆိုဖို့ဆိုပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နိုက်တန်ယာဟူဟာအင်ကာဒီကနေ့မှာပဲရစ်မြို့မှာပြင်သစ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။အစ္စရေးဝန်ကြီးချုပ်ရဲ့သုံးနိုင်ငံဥရောပခီးစဉ်ကိုတနင်္လာနေ့ကစတင်ခဲ့ပြီးဂျာမနီနိုင်ငံကိုကနဦးရောက်ခဲ့တာပါ။အရှေ့အလယ်ပိုင်းဒေသမှာအီရန်ရဲ့ဝင်ရောက်ဆွဲဖက်မှုတွေကြောင့်ဥရောပနိုင်ငံဘက်ကိုဒုက္ခသည်တွေအလုံးအင်းနဲ့ဝင်ရောက်လာနိုင်တယ်ဆိုပြီးဂျာမန်ဝန်ကြီးချုပ်အင်ဂလာမာကဲကိုနေတညာဟုကသတိပေးခဲ့ပါတယ်။အီရန်အနေနဲ့သူချုပ်ကန်ထားတဲ့ရှီယာစစ်သွေးကြွတွေကိုအုံချပြီးဆူနီအများစုရှိတဲ့ဆီးရီးယားနိုင်ငံမှာဘာသာရေးစစ်တစ်ခုကိုမီးမွှေးနေပြီးအဲ့ဒီကနေအကျိုးဆက်အဖြစ်ဒုက္ခသည်တွေအလုံးရင်းနဲ့ဥရောပဘက်ထွက်လာလိမ့်မယ်လို့ဂျာမန်ဝန်ကြီးချုပ်နဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနေတညာဟုကပြောသွားတာပါ။ဒုက္ခသည်သတန်းကျော်ထွက်ပြေးလာတဲ့ဖြစ်ရပ်ကိုဂျာမနီနဲ့ဥရောပနိုင်ငံတွေကြုံခဲ့ဘူးပြီးအဲ့ဒီကနေနိုင်ငံရေးအကွဲအပြတ်နဲ့လက်ရာဇွန်အမျိုးသားရေးဝါဒီတွေအားကောင်းလာစီပါတယ်။
မလေးရှားနိုင်ငံပိုင်း 1MDB လုပ်ငန်းကြီးကနေငွေကြေးခွဲယူမှုငွေမဲခဝါချမှုဆွဆဲချက်တွေကိုစုံစမ်းစစ်ဆေးနေတဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးအေဂျင်စီကဒီကနေ့မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇတ်ရဲ့ဇနီးတဲ့ကိုဆင့်ခေါ်စစ်ဆေးပါတယ်။ဝန်ကြီးချုပ်ကရောဟောင်းရိုစမာမန်ဆော့ကတမီတမတ်တို့နဲ့အတူအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရုံးကိုလာရောက်တာမှာတော့သတင်းထောက်တွေရဲ့မေးခွန်းတွေကိုမဖြေခဲ့ပါဘူး။အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဝန်ကြီးချုပ်ဟောင်းနာဂျစ်ကိုနှစ်ကြိမ်စစ်ဆေးမေးမြန်းခဲ့ပြီးနောက်သတင်းနှစ်ပတ်အကြာမှာဇနီးဖြစ်သူကိုဆင့်ခေါ်ခဲ့တာဖြစ်ပါတယ
်။မင်းတကြီးထိုင်တဲ့ကိုညဝင်းအောင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရေးဆုံးတော့ကချင်ပြည်နယ်တိုက်ပွဲတွေရဲ့နောက်ဆုံးရချင်းလေးကိုတင်ဆက်ပေးကြပါမယ်ကချင်ပြည်နယ်ထဲမှာဒီရက်ပိုင်းတွေတိုက်ပွဲတွေငြိမ်သက်ပြီးတော့အစိုးရတရင်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းနေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပြီမဲ့လေဒီလိုပြန်လည်ရုတ်သိမ်းတဲ့တပ်တွေဟာကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာနဲ့မိုင်ဂျာယန်ဘက်ကိုရွှေ့ပြောင်းချထားလာနေတယ်လို့ KIO ပြောခွင့်ရကပြောပါတယ်လလုံးစင်မှာရှစ်ဆောင်ဒုက္ခတွေဟာသူတို့ဒေတာမှာလုံခြုံရေးအာမခံချက်မရှိသေးတာကြောင့်နေရာမပြောင်းနိုင်မရှိနေကြပါတယ်ဒီကြောင့်ပြည်စုံကိုတော့ view မြန်မာပိုင်းတင်တာကိုမိုးစောကတင်ပေးပို့ထားပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့ AB လအတွင်းကကချင်ပြည်နယ်တနိုင်ဖားကနဲ့အင်ဂျန်ရန်ဒေတာဘက်တွေမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲတွေပြင်းထန်ခဲ့ပြီးအဲ့ဒီနေရာကဒေတာကန်တွေဟာစစ်ဘေးလွတ်ရာဒေတာတွေကိုတင်းရှောင်ခဲ့ရပါတယ်ဒီရပိုင်းတွေအတွင်းမှာတော့တိုက်ပွဲတွေငြိမ်သက်သွားသလိုအစိုးရတပ်မတော်စစ်ကြောင်းတွေလည်းပြန်လည်ရုတ်သိမ်းတာတွေရှိနေကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဒီလိုရုတ်သိမ်းတဲ့တပ်ဖွဲ့တွေကိုတရုတ်မြန်မာနယ်စပ်က KIO ဌာနချုပ်ဘက်ကိုပြောင်းရွှေ့လာနေကြောင်းပြောပါတယ်
။အခုလောလောဆယ်ဒီတပတ်တော်တွေ့မှာကတော့တိုက်ပွဲတွေမရှိပါဘူး။ဟိုတပ်မတော်ဘက်ကလည်းသူတို့ဒီတပ်ပြည်အပြောင်းလဲရှိတယ်လို့ကျွန်တော်တို့အကြားပြရပါတယ်ပြည်ရဲ့တပ်မခါကြီးတက်ကသူသားတဲ့ဒီကျောင်းရဲ့တပ်မခါတိတ်တိတ်လေးတဲ့မှာသူသားတဲ့ဒီကျောင်းတွေရဲ့တခြားဒီအနေအထားကျောင်းကအကုန်လုံးဒီခေတ်ဟောဌာနချုပ်ဖြစ်နေတဲ့နိုင်ငံဝန်ကြီးပေါ့နေမိုင်းချန်ရန်တော်ဝန်ကြီးတွေကမှသူကတက်တဲ့အကြားထုတ်နေတယ်ဆိုတဲ့သတင်းကြီးကြပါတယ်
KIA တက်မဟာနှစ်ဟာတနိုင်းနဲ့ဖကန်ဒေတာမှာအခြေဆိုင်လှုပ်ရှားပြီးတက်မဟာတစ်ကတော့ချီပွေနဲ့အင်ဂျန်ရန်ဒေတာဘက်မှာအခြေဆိုင်လှုပ်ရှားနေတာဖြစ်ပါတယ်။လက်ရှိကချင်ပြည်နယ်အတွင်းစီးရေးအခြေအနေပေါ်မှာဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါတယ
်။ဒီကနေ့ပြောမယ်ဆိုလို့ရှိရင်တော့အရင်ကဟိုပေါက်ပိုက်ကနေသူ့ဝင်လာတဲ့ဒီစီးရေးစစ်ချောင်းတွေအားလည်းဒီချင်းပြည်နယ်အဲ့ဒီဘက်မှာမရောက်သေးတဲ့အခါကျတော့ဒီတမတော်ဘက်ကနေကြည့်စီရတော့ဆူတဲ့အနေထားတော့ဖြစ်ပါလား
အင်ဂျန်ရန်မြို့နယ်ကနေမြကြီးနားမြို့နယ်တံဖဲရွာကိုတင်းရှောင်လာသူတွေကတော့သူတို့နေထိုင်ရာကြေးရွာကိုပြန်သွားကြည့်တဲ့အခါမှာအစိုးရတမတော်ကစစ်သားတွေကြန့်ရှိနေသေးတာကိုတွေ့ရကြောင်းပြောပါတယ်လက်ရှိအခြေအနေအရသူတို့လုံခြုံရေးကိုစိတ်ချသေးတာကြောင့်နေရက်ကိုမပြောင်းနိုင်သေးကြောင်းလဲအင်ဂျန်ရန်မြို့နယ်အတွင်းကတင်းရှောင်လာသူတဦးကပြောပါတယ
်မတက်ကလုံးကရောပြီးတော့ဒီလက်တော်ကရောကျန်လာပါဆိုတော့ပြောတယ်ဒါမဲ့သူတို့လည်းဒီဟိုတာဝန်မခံရဘူးဗျာအဲအဲ့ဒီသူတို့ကကျန်လာဖို့လည်းစကောစကဖြစ်နေတာဟုတ်ဆရာရင်အားလုံးကတာဝန်ခံပေးတာလည်းမရှိဘူးဆိုတော့ပုံမှန်စစ်သားတွေသူတို့လည်းအဲ့လိုတော့တဲ့မှာတကွေးတကြားနဲ့ဟို50 60 30အဲ့လိုတနေရာဟိုတနေရာဟိုတနေရာနဲ့အဲ့လိုရှိတာတော့ကျွန်တော်တို့သိရတာပေါ့အဲသူတို့ကအဲ့လိုရှိနေဆိုတော့တနေ့နေ့တော့ဟိုကေတူလည်းလူလေတော့လေကြပြမရှာနေကြတော့စီတော့ဖြစ်မှာပေါ့အဲ့ဒါကိုကျွန်တော်တို့ကစိုးရင်တာပေါ့အဲအဲကြောင့်ကျွန်တော်တို့ကမပြောင်းရဲတာဟုတ်တယ
်အင်ဂျန်ရန်မျိုးတွေကစစ်ဆောင်ပြည်သူ1300လောက်ဟာတံဖဲရွာမှာဆက်လက်နေထိုင်နေကြစေရှိပါတယ်ဒီလပိုင်းတွေအတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်တိတ်ဆောင်လာတဲ့ဒုက္ခတွေတွင်နေရပြန်ရေးအတွက်လုံခြုံရေးအာမခံချက်လိုအပ်နေကြောင်းကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကပြောပါတယ
်ပြည်လုံချမ်းမှုမရှိတော့ဘဲပါတယ်တော့မဲ့သူတိတ်တမ်းနဲ့ပြန်ရုပ်သွားတဲ့နေဖာမျိုးတော့မတွေ့သေးဘူးခင်ဗျာဒုက္ခတွေနေရပြန်ရဖို့ကတော့တော်တော်လေးဖြစ်ပါသေးတယ်သူရဲ့ရုံချုံမှုတော်တော်ရှိပြီဆိုတဲ့အချိန်မှပဲသူကပြန်လို့အဆင်ပြေမလို့ကျွန်တော်မြင်တယ်ပေါ့လေ
အီဘီလာ6ရက်နေ့ကတချင်းပြည်နယ်ဖားကန်ဒေတာရှိတရားမြင်တော်ကအစိုးရတပ်စခန်းကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်တချင်းပြည်နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ် ဒီတိုက်ပွဲတွေအတွင်းမှာအနည်းဆုံးဒုက္ခသည် 9,000 လောက်ဟာအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရပါတယ်
ကမ္ဘာစောတင်ပြပြထားတာဖြစ်ပါတယ်ခုခါမှာတော့ဒီကလေးမှာကြာရောက်တဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ကျင်းပတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်ဒီနေ့ဂျွန်လ9ရက်နေ့မှာကြာရောက်တဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အထိမ်းအဖြစ်တဘာဝပတ်ဝန်းကျင်ဆိုင်ရာဟောပြောဆွေးနွေးပွဲတရက်ကိုတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားတက်ကြွသူတွေနဲ့ပူးပေါင်းပြီးတော့ရွှေပြောင်းစာတင်ကျောင်းဖြစ်တဲ့ SCW High School မှာအသိပညာပေးဟောပြောပွဲကျင်းပခဲ့ပါတယ်ဆွန့်ပစ်ပစ္စည်းတွေနဲ့အလှဆင်ပုံတွေကမ္ဘာကြီးပြန်လည်လာတဲ့အကြောင်းနဲ့နည်းပညာဖွံ့ဖြိုးတိုးတက်မှုရဲ့နောက်ဆက်တွဲဆိုးကျိုးနဲ့စီးကပ်မဲ့ပလတ်စတစ်တွေသုံးဆွဲခြင်းနဲ့နောက်ဆက်တွဲဆိုင်ရာပြဿနာတွေကိုလည်းဒီပွဲမှာဟောပြောသွားပါတယ်။ထိုင်းချီဆိုင် View မြန်မာပိုင်းတင်ဆက်တော့မေးမကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မှာတဘာဝပတ်ဝန်းကျင်ရေလှုပ်ရှားဆောင်ရွက်နေတဲ့ပညာရှင်တွေနဲ့အတူတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဟောပြောပွဲတွေစွပစ်ပစ္စည်းကနေထုတ်လုပ်တဲ့ပစ္စည်းတွေကိုပြသမှုတွေနဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေနိုင်တဲ့အရာတွေကိုကျောင်းသားလူငယ်တွေသိရှိအောင်ဟောပြောပွဲလုပ်တာတွေတစ်ပင်ဆိုင်ကျူတာတွေကိုနှစ်စဉ်နှစ်တိုင်းလုပ်ခဲ့ကြတာပါ။ဂျွန်လ9ရက်နေ့မှာတော့ပညာရှင်တဦးဖြစ်တဲ့ဒေါက်တာဦးသိန်းနိုင်နဲ့ဆရာလင်းနင်းထွန်းအောင်တို့ကကဘာကြီးပူနွေးလာရတဲ့အကြောင်းဤပညာဖွံ့ဖြိုးတိုးတက်မှုရဲ့နောက်ဆက်တွဲဆိုးကျိုးရေဒုလေဒုညဉ့်ညမ်းမှုတွေဖြစ်ရတဲ့အကြောင်းတွေနဲ့စီးကပ်မဲ့ပလတ်စတစ်သုံးဆွဲခြင်းတွေနဲ့နောက်ဆက်တွဲဆိုင်ရာပြဿနာတွေကိုဟောကြားခဲ့ပြီးစွပစ်ပစ္စည်းကနေအိမ်သုံးအလဆင်ပစ္စည်းတွေကိုဖန်တီးခဲ့တဲ့အကြောင်းတွေကိုတော့ကြည်ဆရာကိုဝနဇော်ကရှင်းပြပါတယ်
လူတိုင်းဟိုတစ်ပင်ဆိုင်ဖို့နဲ့နောက်ဒီနည်းဆောင်မှုရဲ့ကြွကြွပလတ်စတစ်နဲ့ပတ်သက်ပြီးတော့ကျွန်တော်ကလေးတွေကိုဒီစက်နိုင်ဆုံးပေါ့ကြွကြွကိုရှော့ချဖို့ပေါ့ကြွကြွကဒီနှစ်ပေါင်းနဲ့စလံကိုအန်ရည်ရှိတယ်မသွေးသေးနိုင်ဘူးပေါ့ဥပမာကိုဈေးသွားတယ်စက်နိုင်ဆုံးကြွကြွကိုမယူဘူးရှော့ယူဖို့ပေါ့လိုအပ်တာတက်ပေါ့နောက်အနောက်တစ်ခုကအဲ့ဒီအမိုက်တွေကိုစနေကြီးချဆင်ပြဖို့နောက်ပြီးတော့တစ်ပင်ဆိုင်ဖို့ပေါ့အဲ့ဒီကြီးပဲဖြစ်သွားမှာ
အခမ်းအနားပြုလုပ်ရတဲ့ရည်ရွယ်ချက်ကတော့ကျောင်းသားကျောင်းသူတွေအနေနဲ့သဘာဝကိုချစ်မြတ်နိုးစိတ်တွေဖြစ်ပေါ်လာစေရန်နဲ့ခီကန့်ရှိတဲ့လှုပ်ဆောင်မှုတွေနဲ့သဘာဝပတ်ဝန်းကျင်ကိုထိမ့်သိမ်းဆောက်ရှောက်တက်စေရန်ရည်ရွယ်ပြီးနှစ်စဉ်လုပ်ခဲ့ကြတာပါဒေါက်တာဦးသိန်းနိုင်က World Environment Day 2018ရဲ့ဆောင်ပုဒ်ကိုရှင်းပြခဲ့ပြီးကျောင်းသားကျောင်းသူတွေပုံမနားလည်စေရန်ပလတ်စတစ်အမိုက်ပန်းတင်နဲ့ရေဘူးကုန်များကိုလက်တွေ့တပ်သားကအသိပညာပေးခဲ့ပါတယ်ဒါအပြင်ကျောင်းသားကျောင်းသူတွေအနေနဲ့သဘာဝပတ်ဝန်းကျင်တာယာလှပစေဖို့မိမိတို့ကိုယ်တိုင်မှာတာဝန်ရှိတဲ့အကြောင်းနဲ့နည်းလမ်း၅ခုဖြစ်တဲ့ reduce reuse recycle repair နဲ့ recover စတဲ့အကြောင်းတွေကိုရှင်းပြခဲ့ပါတယ်။ဆရာဝနဇော်ကတော့ဂျွန်လ9ရက်နေ့မှာလုပ်တဲ့သဘာဝပတ်ဝန်းကျင်နေ့နဲ့ပတ်သက်ပြီးပြောသွားတာကတော
့အထူးကတော့မှကျောင်းတွေကိုလုပ်ရင်တော့ပူဖြစ်ရောက်တယ်လို့ထင်တယ်။ဟို library တွေမှာဒီ environment နဲ့ပတ်သက်တဲ့စာအုပ်တွေဖတ်မယ်နောက်ပညာရှင်တွေဟောပြောမယ်တော့ကျောင်းမှာအဲဒီ garden စနစ်လေးလုပ်မယ်ဆိုရင်တော့ကျွန်တော်ထင်တယ်မှာဒါကတော့ကျွန်တော်ရေးချေဆိုရင်တော့ကောင်းလာမယ်လို့ထင်တယ်။ဒီ time မှာဒါ time ပညာရှင်တော့သူကတော့တော်တော်လောက်တာပေါ့။ဒါနဲ့ marketing တော့ဒီနေဆောက်ကတော့နေတယ်။ဒါနဲ့ချင်းမရင်လို့ပါတော့ကျွန်တော်ထင်တယ်များတယ်။ရေဆောက်မှာတော့လောက်တာရှိတယ်။ဒါကျွန်တော်တွားရဲ့ကျုံနေဆိုကျွန်တော်ဆိုရင်တော့အဲ့လိုစုံပြနေလိုက်ကြည့်တယ်။ဥမာအုံမှုခွက်လိုဟာမျိုးပေါ့။အဲအုံမှုခွက်လေးနဲ့လုပ်တဲ့ဟာမျိုးပေါ့။မကျွန်တော်ရောရှိပါရဲ့မှာကျွန်တော်ကိုယ်တိုင်လည်းဥမာလုပ်တယ်လေကျွန်တော်ဘာပဲစွန့်ပြစ်ပြီးချင်းနဲ့အတက်နိုင်ကုန်ကလေးတွေဥမာတီရှူးပေပါနဲ့ကျွန်တော်ဒီကလေးတွေလုပ်တာလို့ပါလို့ခဲတဲ့ခဲတဲ့ခေါက်ကလေးလုပ်တာလို့နော်ဒီတက်တူတွေနဲ့တက်ပုံပေါင်းမဖရိမ်ပေါ့ဒါတော့ကျွန်တော်တို့ကျောင်းမှာလုပ်တဲ့ဟာလေးတွေပေါ့
သဘောပတ်ဝန်းကျင်ကိုထိမ့်သိမ့်ဖို့အတွက်ထိုင်းကျောင်းတွေမှာတော့မူလတန်းကနေစပြီးအသိပညာပေးမှုတွေလုပ်ခဲ့တယ်လို့ရှေးပြောင်းစာသင်ကျောင်းတချို့နဲ့လည်းဆက်ဆက်ပြီးလှုပ်ဆောင်တာတွေလည်းရှိပါတယ်ရှင
်မကြသေးခင်ကပဲတက္ကသိုလ်ဝင်ပွင့်စာမေးပွဲအောင်စင်းတွေထွက်လာတာမှာအရင်နှစ်ကတည်းကဆိုင်အောင်ချက်ကျသွားတာကိုတွေ့ရပါတယ်။ပညာရေးစနစ်ဒုတိယရေးအတွက်လှုပ်ဆောင်နေတဲ့အချိန်မှာအခုလိုအောင်ချက်ကျသွားတာဘာကြောင့်ပါလဲ။အောင်ချက်ကောင်းပြီးနိုင်ငံတကာအဆင့်ကြီးတဲ့ပညာရေးစနစ်ဖြစ်အောင်ဘာတွေလှုပ်ဆောင်ဖို့လိုမလဲဆိုတော့တော်ဒါရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာဒရိုက်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ်ဆွနွေးကျင်တာကိုလူရင်းတူချင်းပြောဆိုရေးသားပြီးစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နယ်ပဲဖြစ်ဖြစ်ကြိုပြီးပေးဖို့ထားလို့လည်းရပါတယ်။ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Bermuda News မှာလည်းမှတ်ချက်ပေးဆွနွေးထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွနွေးကြဖို့တော်တော်ရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
တဒရှင်နေနေဒီနေ့ည9နာရီစီစဉ်မတိုင်ခင်ချိန်ပြီးဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်းမြန်လာကြဖို့ကလေးထပ်မံဖိတ်ခေါ်လိုက်ပါရစေ။ဒိုင်းလီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့ရက်မှာတင်ဆက်ပေးနေကြဖြစ်ပါရဲ့ရှင်။ အခုမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေတင်ဆက်ပြီးမှာတော့အမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်မေခင်တနတ်ဒေါ်နယ်ထရမ့်ဟာသူ့ကိုယ်သူလွန်ငင်းချမ်းသာခွင့်ပေးနိုင်တဲ့အကျွင့်မဲ့အခွင့်အရေးရှိတဲ့အကြောင်းတင်းလာနေတော့ကတွေ့တဲ့လူမှုပရိသတ်ကတစဉ်ပြောကြလိုက်ပါတယ်။ဒါ့အပြင်2016တမန်ရွေးကောက်ပွဲမှာရုရှားကနေဝင်ရောက်ဆက်ဖက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးနေတဲ့အမှုဟာလည်းဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်ခြင်းမရှိဘူးလို့ပြောဆိုသွားပါတယ်။ VOA အင်ဂျီရောသတင်းတောက် Steve Harmon ပေးပို့တဲ့သတင်းကိုတော့ကိုစောင်းဝင်းလိုင်ကပြပြပေးပါလိမ့်မယ်။
သမတ်ဒေါ်နယ်ထရမ့်ဟာသူယာဒူးစတာဝန်ထမ်းဆောင်ခဲ့တဲ့လွန်ခဲ့တဲ့ရက်ပေါင်း90ကတည်းကကိုကရှိထားပြီးအများကနားလေလက်ခံထားတဲ့တမနာရဲ့လုတ်ပိုင်ခွင့်ဆိုင်ရာလုံထုံလုံနည်းတွေကိုမကြာခဏမျက်ကွယ်ပြုလာခဲ့သူဖြစ်ပါလေ။ဒါပေမဲ့အခုနောက်ဆုံးသူ့ကိုယ်သူလူငင်းချမ်းသာခွင့်ပေးခွင့်ရှိတယ်ဆိုတဲ့ပြောဆိုမှုဟာဥပဒေနဲ့ဆန့်ကျင်နေသလိုဥပဒေရေးရာကြွန့်ကျင်သူတွေအကြားအပြင်းထန်ဆွေးနွေးစရာကိစ္စဖြစ်လာခဲ့ပါလေ။စူဇန်လိုဘလော့ခာ Georgetown တက္ကသိုလ်ကဥပဒေပါမောက်ခပ
ါ။ I think it's unlikely that the president can pardon himself. I think the court would say no.But I also think that if the president
တမရဟာသူ့ကိုယ်သူလူငယ်ချမ်းသာခွင့်ပေးခွင့်ရှိတယ်လို့ကျွန်မတော့မထင်ပါဘူး။အဲ့ဒီလိုလှုပ်ဆောင်မှုကိုတရားရုံးကငြင်းပယ်မှာပါ။ဒါပေမဲ့တမရကသူ့ကိုယ်သူလူငယ်ချမ်းသာခွင့်ပေးလိုက်ရင်တော့လှုပ်တော်အများစုကသူ့ကိုတရားစစ်ပါလိမ့်မယ်
။တမရရဲ့အကြံပေးအဖွဲ့ကလည်းရွေးကောက်ပွဲအတွင်းရုရှားရဲ့ဝင်ရောက်ဆော့ဖွဲ့မှုရှိမရှိစုံစမ်းစစ်ဆေးမှုကိုပါအဆုံးသတ်နိုင်တဲ့အထိတမရရဲ့လုတ်ပန်ခွင့်အာဏာဟာကြီးမားကျယ်ပြန့်နေဆိုတဲ့အယူဆမျိုးပြင်းထန်တဲ့လမ်းကြောင်းကိုချမှတ်လှုပ်ဆောင်လာပါတယ်။တကယ်တော့အဲ့ဒီလိုချင်းကပ်ပုံဟာဒီမိုကရေစီနီလန်အရာရွေးကောက်တင်မြောက်ခံထားရတဲ့တမရဆိုတဲ့ရှင်ဘီရင်နေလှုပ်ဆောင်တဲ့နီလန်နဲ့ပို့ပြီးတော့နှိစက်နေပါတယ်။ဒါကြောင့်လည်းတင်းလာနေကသတင်းစာရှင်းလင်းပွဲမှာအင်ဂျူရောပြောခွင့်ရကိုသတင်းတောက်တွေဘက်ကမေးခွန်းထုတ်เสียဖြစ်လာခဲ့ပါတယ
်။ Does the president believe that he is above the law?
သူကဥပဒေထက်မှရှိနေတယ်လို့တမရကထင်နေပါသလား?
Certainly not. The president hasn't done anything wrong.
မထင်ပါဘူး။သမရအနေနဲ့အမာရွင့်တစုံတရာကျူးလွန်ထားတာမရှိပါဘူ
း။
သမရအနေနဲ့အမာရွင့်ကျူးလွန်ခဲ့လားလို့မေးတာမျိုးမဟုတ်ပါဘူး။သမရအနေနဲ့သူ့ကိုယ်သူလူငင်းချမ်းသာခွင့်ပေးခွင့်ရှိတယ်လို့ဖွဲ့စည်းပုံကိုရေးဆွဲခဲ့တဲ့ခေါင်းဆောင်ကြီးတွေကစဉ်းစားပြီးရေးခဲ့တာမျိုးလား။တနည်းအားဖြင့်တော့သမရကဥပဒေထက်မှရှိနေတယ်လို့သမရကသူ့ဘာသာထင်နေသလားလို့ဆိုလိုတာပါ
။ Certainly the constitution very clearly lays out the law and once again the president hasn't done anything.
လူပိုင်ဝင်အာဏာကဘာလဲဆိုတာကိုဖွဲ့စည်းပုံထဲမှာဖော်ပြထားပြီးသားပါ။သမရအနေနဲ့မှားယွင်းမှုကျူးလွန်ထားတာမရှိသေးဘူးဆိုတာကိုကျွန်မထပ်လောင်းပြောချင်ပါတယ်။ဒါကြောင့်ဒါနဲ့ပတ်သက်ရင်ကျွန်မတို့ဘက်ကယုံကြည်မှုအပြည့်ရှိပါတယ်။
ဇန်နဝါရီလအတွင်းအထူးစုံစမ်းစစ်ဆေးရမှုထံသမရရဲ့ရှင်းနေတွေကရေးသားခဲ့တဲ့စာအစီအကြီးထဲမှာလည်းသမရအနေနဲ့ထွက်ဆိုဖို့ရုံးတော်ကိုဆင့်ခေါ်လို့မရနိုင်တဲ့အကြောင်းရုရှားရေးစုံစမ်းမှုတွေကိုဥဆောင်ပြုလုပ်နေတဲ့ FBI ညွှန်ကြားမှုကိုယာရုကဖယ်ရှားလိုက်တာဟာဥပဒေချိုးဖောက်တဲ့လို့ရမဟုတ်ကြောင်းဘာကြောင့်လဲဆိုတော့အဲ့ဒီစုံစမ်းမှုကိုသမရအနေနဲ့အချိန်မရွေးဖျက်သိမ်းနိုင်တဲ့အခွင့်အာဏာရှိထားတဲ့အတွက်ဖြစ်ကြောင်းဖော်ပြထားပါတယ်။သမရရှင်းနေတွေကရေးထားတဲ့စာကတော့မကြသေးခင်ကမှအပြင်ကိုထွက်လာခဲ့တာပါနေ့နဲ့ကြီးကြလာပြီဖြစ်တဲ့အဲ့ဒီစုံစမ်းစစ်ဆေးမှုဟာတမင်ပြစ်မှတ်ထားလှုပ်ဆောင်တဲ့စုံစမ်းမှုဖြစ်တဲ့အကြောင်းသမရထရန့်ကကင်မွတ်တပ်ပြောဆိုနေတာဖြစ်ပါတယ်ခင်ဗျာ
ကိုစုံဝင်းလိုင်တင်ဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ဒီအမေရိကန်ပြည်အောင်စုမြို့တော်ကကဘာကျော်ဘဲလီကပြတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်မေရိကန်ပြည်အောင်စုဟာဆိုရင်ကဘာတဝမ်းကအတော်ဆုံးအကောင်းဆုံးသူတွေကိုဆွဲဆောင်ထားနိုင်တဲ့နေရာတစ်ခုဖြစ်ပါတယ်လူတို့ချို့အတွက်အောင်မြင်မှုဆိုတာကိုလိုလေကူကူမြင်မြင်ရတတ်တာရှိပေမဲ့လည်းတချို့ကတော့အခက်အခဲတွေနဲ့အချိန်ကြာကြီးဖြတ်တန်းပြီးမှအောင်မြင်ကြရလဲရှိပါတယ်။မေဂန်ပြောင်စုမှာကပြဖြောပြခွင့်ရရေးဟာသူတို့ရဲ့အိမ်မက်ဖြစ်တဲ့ဆိုရဲအာမေးနီးယားနဲ့ယူကရိန်းနိုင်ငံကနေရွှေ့ပြောင်းလာသူဘဲလီအကပညာရှင်နှစ်ယောက်ကတော့အခုခါမှာသူတို့ဖြစ်ချင်တဲ့အတိုင်းအမေရိကန်ပြောင်စုမှာအောင်မြင်တဲ့ဘဲလီကဖြောပြသူတွေဖြစ်နေကြပါပြီ။သူတို့အကြောင်းကရီနာပါဖက်ဂျီယန်ပေးပို့တဲ့တင်ကိုတော့မက်ခီဘီထွေးကပြပြပေးပါလိမ့်မယ်။
ဆိုညာဟာရာချန်ဟာအမေးနီးယားနိုင်ငံယေရဗန်မြို့မှာကြီးပင်းခဲ့တဲ့သူပါစင်မော်တက်ဖို့မကြသလိုနေနေကမိဘတွေကတာကိုချစ်ပြီးဘဲလီအကကိုချိုက်ခဲ့တာပါဒါကြောင့်မြို့ကဘဲလီကျောင်းမှာသူတက်ခဲ့ပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းလာချိန်မှာတော့အားလုံးအဆကနေပြန်ပြီးလေ့လာရတယ်လို့ဟာရာချန်ကပြောပါတယ
် When I actually came more into you know seeing the companies and how things work here
ဒီကုမ္ပဏီတွေဒီမှာဘယ်လိုလုပ်ကြရလဲဆိုတာတွေမြင်ရတော့ဟိုမှာနဲ့ဘာမှမတူပါဘူးအရန်လဲအောင်ခဲ့ရပါတယ်သူတို့လှုပ်ရှားတဲ့ပုံစံတွေကဟိုမှာထက်အများကြီးပုံမြန်ပါတယ်ကျမလက်ကျင့်ထားတာတွေပြန်ပြီးလိုက်ပြောင်းရပါတယ်ဝါရှင်တန်ဘယ်လီကျောင်းမှာသူစူးစမ်းခဲ့တဲ့အကျိုးကျေးဇူးကိုတော့အခုခံစားနေရပါပြီတနစ်ချာပြီးမှပဲဝါရှင်တန်ဘယ်လီကုမ္ပဏီကသူ့ကိုအမြဲတမ်းကကြည့်တဲ့တရားအဖြစ်နဲ့ပါဝင်ဖို့ကမ်းလှမ်းခဲ့တာပါ Alice in Wonderland ဆက်လမ်းမှာ The Red Queen အဖြစ်နဲ့နောက်ကာမန်ပြဆက်ထဲမှာအဓိကဆက်ကောင်နေရာတွေကနေပါဝင်ခွင့်ရခဲ့ပြီးတော့တခြားပြဆက်ပေါင်းများစွာမှာပါဝင်ခဲ့ပါတယ်
စီကန်းလိုက်နာပြီးအချိန်ပြည့်ပြင်ပမှန်အချိန်ယူလေ့ကျင့်နိုင်ပါမှအောင်မြင်နိုင်တဲ့ဆိုတာကတော့ဗယ်လီကပညာရှင်အားလုံးသိထားတဲ့အချက်ပါဒီလိုခက်ခဲတွေကပဲသူ့ကိုပို့ပြီးချန့်ခိုင်လာစီခဲ့တယ်လို့ယုံကြည်တဲ့သူကတော့ယူကရိန်းနိုင်ငံကနေရွှေ့ပြောင်းလာတဲ့ကက်တရီနာဒူရီချီနာဖြစ်ပါတယ်သူကတော့အမေရိကန်ပြည်ထောင်စုကို2001ခုနှစ်မှာရောက်လာခဲ့တဲ့သူဖြစ်ပြီးတော့ Washington Bailey Company နဲ့လက်တွဲလုပ်နေတာ6နှစ်ရှိလာနေပါပြီ
I wasn't expecting to stay how I did and work here
ဒီမှာခုလိုနေပြီးတော့အလုပ်လုပ်ဖို့မမျှော်လင့်ခဲ့ပါဘူးအခုလိုလုံနိုင်တဲ့အတွက်တော့အယံဝန်းတာပါတယ်မတူတဲ့အလုပ်တဘာဝတွေမတူတဲ့ကနီကဟန်တွေခစ်ပြိုင်ခစ်သက်မော်ဒန်ကကွက်တွေ jazz ဂီတတွေကိုလေ့လာခွင့်ရခဲ့ပါတယ်။ဒါကကျွန်မအတွက်လုံးဝအသစ်တွေပါအရန်ကိုကောင်းပါတယ်။ဒီဘဲလီကချီတဲ့နှစ်ဦးစလုံးဟာအမေရိကန်ပြည်ထောင်စုမှာအခြေချနေကြပြီဖြစ်ပေမဲ့သူတို့ရဲ့မွေးရဲ့အမျိုးတွေကိုလည်းဧည့်သည်အကပညာရှင်တွေအနေနဲ့ပြန်သွားပြီးတော့ဖျော်ဖြေခြင်းကြပါတယ
်။ Yes, I would love to guest or perform there.
အဲ့ဒီကိုဧည့်သည်ဖြစ်ပြန်သွားပြီးတော့ဖျော်ဖြေခြင်းပါတယ်။ယူကရိန်းမှာပြန်ပြီးတော့အခြေချနေခြင်းမလားတော့ကျွန်မမသိပါဘူး။မရောက်တာကြားလာပြီလေ။ဘဝကဒီမှာလို့ဖြစ်နေတာပါ
။ Dance is universal. It has universal language. And
အကစရာအားလုံးနဲ့ဆိုင်တဲ့အားလုံးနားလေတဲ့ဘာသာစကားတစ်ခုပါ။ကိုယ်ဘယ်မှာပဲရှိနေနေဒီလူကိုလှုပ်ဖို့ရွေးချယ်တယ်ဆိုရင်ဒီမှာမှကိုနေရဟိုမှာမှကိုနေရဆိုတာမျိုးမခံစားရတော့ပါဘူး။ဒီမှာဒီနေ့ဖြောပြပြီးနောက်တနေ့ဟိုမှာဖြောပြီးဒါမှမဟုတ်ဘလို့နေရာပဲဖြစ်ဖြစ်သွားလို့ရပါရဲ့။အကကကျမတို့ကိုပိုင်းခြားမှုတွေမခံစားရစေပဲအလုံးတညီတညွတ်တည်းဖြစ်စီတယ်လို့ထင်ပါတယ်
။ Washington Bailey အကအဖွဲ့ဟာပြီးခဲ့တဲ့မေလထဲမှာပဲ Gazelle အထက်ကဆက်ဇလန်တွေကိုကာတီသွားခဲ့တာပါ။အခုချိန်ကတော့ကားကြီးတွေအနားယူတဲ့အချိန်ပါ။လူလိုက်ခံစားနားလည်နိုင်တဲ့ဘာသာစကားတစ်ခုလို့လှပတဲ့ရင်းရွယ်ကဟန်တွေပြန်လည်စတင်မဲ့စက်ပင်ဘာလအထိသူတို့တွေအနားရကြမှာဖြစ်ပါတယ်ရှင်။
မကင်ဒီထွေတင်ဆက်ပေးထားတာဖြစ်ပါတယ်ဒီညနေချင်းအတန်းလေးစီစဉ်ပြီးပြီးချင်းည9နိုင်မှာတော့ VOA ရဲ့ရုပ်မြင်သံကြားစီစဉ်တွေကို Asia 77ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်ခုတော့ကျန်နေသေးတဲ့အချိန်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုယ်သူပြစ်ဒဏ်လွတ်ငြိမ်းခွင့်ပေးနိုင်တဲ့လုံပိုင်ခွင့်အာဏာရှိတယ်လို့ပြောဆိုလိုက်ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးဖွင့်တဲ့ရုရှားကြားပတ်သက်ဆက်နွယ်မှုအလားအလာတွေကိုအထူးစုံစမ်းရေးမှုရဲ့စုံစမ်းစစ်ဆေးမှုတွေကတရားဥပဒေနဲ့မညီဘူးလို့သမ္မတထရန့်ကပြောဆိုပြီးဆက်ပြီးဝေဖန်နေတဲ့တစ်ချိန်တည်းမှာပဲအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးမန်နေဂျာဖြစ်ခဲ့တဲ့ပေါ်မနက်ဖို့ဟာစစ်ဆေးခံရတဲ့သူ့အမှုနဲ့ပတ်သက်တဲ့မျက်မြင်သက်သေတွေကိုနှောက်ယှက်ဟန်တားဖို့အချိန်ချင်းစူးစမ်းခဲ့တယ်လို့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့ရှင်းလင်းတွေကပြောပါတယ်။မနက်ဖို့နဲ့သူ့လက်ထောက်တဦးတို့ဟာအမှုရဲ့တက်တည်နှုတ်ကိုအချိန်ချင်းဆက်သွယ်ပြီးစစ်ဆေးချမ်းသာမှုအပေါ်သူတို့ဩဇာတက်ရောက်စေဖို့စူးစမ်းခဲ့တယ်လို့ရှင်းလင်းတွေကတရားရုံးကိုမနေ့တနင်္လာနေ့တုန်းကတင်သွင်းခဲ့ပါတယ်။ဂွတ်တီမာလာနိုင်ငံဖူယေကိုမိတောင်ပောက်ကွဲမှုမှာတေဆုံရသူတွေကတချို့ကိုဒီကနေ့အင်ကာနီမှာဘသူတွေဖြစ်တယ်လဲဆိုတာဖော်ထုတ်နိုင်ပြီးအသက်ရှင်လွတ်မြောက်လာသူတွေလည်းဝမ်းနဲ့ပူဆွေးနေကြပါတယ်။မိတောင်ပောက်ကွဲတာကနေထွက်လာတဲ့ချော်ရီပူတွေဓာတ်ငွေတွေ၆ထုံးကျောက်ခဲတွေကြောင့်အနည်းဆုံး69ဦးတေဆုံရပြီးအနည်းအနားကကြေးရွာတွေထဲမှာလည်းပြားတွေရှွတ်နုန်နေထူးထူးထဲထဲဝင်ရောက်ကုန်ပါတယ်။ဂျော်ဒန်နိုင်ငံမှာတိုင်းပြည်တွင်ချိုးချံချွေတာရေးအစည်းအဝေးကောက်ထဲဖော်ဖို့ကြိုးပမ်းခဲ့တဲ့ဝင်ကြီးချုပ်ယာဒုခနှုတ်ထွက်လိုက်ပေမဲ့လည်းဒီကနေ့မှာတော့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဆက်ဖြစ်ပါတယ်။ထောင်နဲ့ချီတဲ့ဆန္ဒပြဂျော်ဒန်ပြည်သူတွေကဝင်ကြီးချုပ်ယုံကိုမနစ်တကောင်ချင်းကဆလို့ဒီကနေ့အထိဆန္ဒပြနေတာဖြစ်ပါတယ်
။သတင်းကြီးချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာပါ။ဒီညနေတွဲစီစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်။ကျမအီတန်စင်ပါရှင်။ဖီယိုအမေရိကန်တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီနေ့စနေနေ့အထိလိုင်းဒိုမီတာ2425နဲ့51တူကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။ဒါဆင်တဲ့သောတာရှင်ပေါင်းကိုအထူးအကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင
This program has come to you from the Voice of America, Washington.